အဲဆိုတဲ့ကြောင့်အုပ်စုတွေဝင်ရောက်ခဲ့တဲ့ပြစ်မှုထင်ရှားတယ်ဆိုပြီးပြည်တဲ့နိုင်ငံသား၃ဦးကိုတနင်္ဂနွေနေ့ကအီရန်နိုင်ငံတရားရုံးတစ်ခုမှာတေးတံချမှတ်လိုက်ပါတယ်။အဲ့ဒီ၃ဦးကတော့ Kevin Donat, Leonard Lopez နဲ့ Salaman Machop တို့ဖြစ်ပြီးသူတို့ဟာအီရန်နိုင်ငံမှာပထမဦးဆုံးတေးတံပေးခံရတဲ့ပြင်သစ်နိုင်ငံသားတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တည်းဆီးရီးယားနိုင်ငံမှာ IS တို့ထိန်းချုပ်ထားရနောက်ဆုံးလက်ချံနယ်မြေကိုဆွတ်လွတ်လာရပြီးတဲ့နောက်နိုင်ငံသားအများပြားပါဝင်တဲ့လူရာနဲ့ချီကိုအမေရိကန်ကျောတော်နောက်ခံပေးထားတဲ့ SDF စီးရီးယားတပ်တွေကဖမ်းဆီးခဲ့ပြီးအဲ့ဒီလူတွေအမှုကိုခတ်သွက်သွက်ကြားနာစစ်ဆင်းနေတာပါဖမ်းမိသူတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလတည်းအီရတ်ကိုလွှဲပြောင်းပေးခဲ့ပြီးချုံနှောင်ထားပါတယ် SDF တပ်ကဖမ်းခဲ့တဲ့အထက်မှာအခုတည်တံပေးလိုက်သူ၃ဦးပါဝင်ပြင်သစ်နိုင်ငံသား၁၂ဦးရှိပါတယ်အခုလိုတည်တံချမှတ်ခံရပေမဲ့သူတို့အနေနဲ့အယူခံဝင်ပိုင်ခွင့်ရှိပါသေးတယ်ဒီကဲတင်းလာနေတုန်းကလည်း IS ဖွဲ့ဝင်ဖြစ်တယ်ဆိုတဲ့ဆွဲချက်နဲ့ပြင်သစ်အမျိုးသားတဦးနဲ့ဂျာမန်အမျိုးသမီးတဦးတို့ကိုအီရတ်မှာထောင်ဒဏ်တသက်ချမှတ်ခဲ့ပါတယ်။အီရတ်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအခုလိုတရားစီရင်မှုအပေါ် HRW လူ့အခွင့်အရေးအဖွဲ့ကရှုံချလိုက်ပြီးအီရတ်တရားရုံးဟာလက်စုပ်လက်ကင်မပြနိုင်တဲ့တက်တီတွေနဲ့ရဲနဲ့စစ်ဆေးဝန်ခံချက်တွေပေါ်မူတည်ပြီးအမိန့်ချနေခြင်းလာဖြစ်တယ်လို့ပြောပါတယ်။